ဒီနေ့တရားရုံးမှာဆုံးဖြတ်ချက်ချလိုက်တာလေဘယ်လိုများချလိုက်ပါလဲခင်ဗ
ျဒီနေ့ကဒီကျွန်တော်ရဲ့အမှုတည်းပေါ့နော်ချွေစနေချင်းဒုက္ခတွေဆောင်ကဖိုင်ကမ်ဘရန်ယုံလာရင်းဆိုတဲ့ဒီဒုက္ခတွေ၃ရောက်ဒီပေါက်ကွဲအပ်ဥပဒေပုံမှန်၃-၄အရထောင်တန်းအတိအကျချမှတ်လိုက်တာပေါ့ဒီတဲ့ကဘရန်ယုံကိုထောင်တန်း၁၄နှစ်ချတယ်နောက်ပြီးမှလဖိုင်ကမ်ကိုကျတော့၁၃နှစ်နောက်ပြီးလာရင်းဆိုတဲ့ဒီဆိုကြတော့ထောင်တန်း၃နှစ်ပေါ့
ဆိုတော့သူကဒါပေါက်ကွဲမှုတွေခုနပြောတယ်ပေါက်ကွဲမှုတွေကတမှုတည်းမဟုတ်အများကြီးဆိုတော့လေပုံမှန်ဘယ်ဖြစ်စဉ်တွေနည်းနည်းပြောပြပါအောင်ခင်ဗျဘယ်တော့မှဘယ်တော့မှဆိုပြီးတော့သူအကြောင်းပြလဲခင်ဗျ
သူတို့ကဒီဒုက္ခဒေသခံရောက်ရှိပြီးနောက်ပိုင်းပေါ့နော်ဒီဒုက္ခဒေသခံကထွက်ပြီး KAA မှာတာဝန်ယူထမ်းဆောင်တယ်KAA ဒီဌာနချုပ်မှာဒီတာဝန်ယူထမ်းဆောင်တယ်ဒီတပ်ခံတွေမှာလည်းတာဝန်ထမ်းဆောင်တယ်ပေါ့နော်စစ်တင်တန်းတွေယူပြီးမှနောက်ပိုင်းကျရင်ဒီတပ်ခံကလည်းပြန်လာပြီးမှဒီမြို့ပေါ်မှာပေါ့ဖွဲ့မှုတွေလိုက်လုပ်တယ်ပေါ့နော်ဥပမာပြောင်ယုံဆိုရင်ဒီဘယ်လိုပြောဥတွဲကြည့်ဆားနဲ့ဒီဆက်တွယ်ပြီးမှဒီမိုက်ခွဲမှုတွေပါဒီလုတ်ခဲ့တယ်ပါ냐ဆိုပြီးမှသူတို့ဒီတရားဖတ်စီကြောချက်မှာရေးသားထားဖို့နော်ဟုတ်ဒီဥပဒေအရပြောမစုံတာ
ဟုတ်ကဲ့ကျွန်တော်ကြားပြပေးမေးပါစေအခုနပြောတဲ့အထက်မှာဥတွဲတီစာနဲ့ခြေခိုင်းချက်အရာလို့ပြောတယ်လေဥတွဲတီစာကျွန်တော်သိသလောက်ကဒုက္ခတဲ့စခန်းတာဝန်ခံမဟုတ်လားခင်ဗျလိုက်စာဒုက္ခတဲ့စခန်းတာဝန်ခံမဟုတ်လား
ဒုက္ခတဲ့စခန်းတာဝန်ခံဟုတ်ပါတယ်သူကတော့ဒီအားကတို့ဒီနိုင်ငံရဲ့အဖွဲ့အစည်းနဲ့တဘောလို့ကျွန်တော်ဒီလိုပဲနားလဲဘာဖြစ်ဆိုဥတွဲတီစာကဒီနိုင်ငံတကာအကူအညီရရှိတဲ့ပတ်စံတွေကိုဒီအစံဖက်လုပ်ငန်းမှာပဲအသုံးပြုတယ်ဆိုတဲ့ပုံစံပေါ်လို့အောင်သူနိုင်ငံရဲ့အဖွဲ့အစည်းနဲ့ပုံစံတို့ကျွန်တော်ဒီလိုပဲနားလဲတာပေါ့
ဖောက်ခွဲမှုတွေနဲ့ပတ်သက်လို့ရောဘာများတက်တည်များခိုင်ခိုင်လုံလုံရတာများရှိလို့လဲခင်ဗျတ
က်တည်ရောဘာမှမရှိဘူးခင်ဗျတက်တည်မရှိဘူးဆိုတာဒီတို့ရဲ့စာရဖတ်စီချော့ချက်တစ်ခုနဲ့တို့ထောင်ချတာပေါ့နော်ဝန်ခံထွက်ဆိုပါတယ်ဆိုပြီးမှဒီတစ်ခုနဲ့လည်းပဲတို့ထောင်ချတာဖြစ်တာပေါ့
အခုအနေထားမှာပေါ့ကြည့်လိုက်လို့ရှိရင်ဆွဆွဲခံရတဲ့၃ဦးဟာသူကဒုက္ခတဲ့စခန်းမှာနေခဲ့တဲ့လူတွေပေါ့လေအဲ့တော့နံပါတ်၁ချက်ကတို့ကတကယ်ပဲတို့ကဒုက္ခတဲ့စခန်းနေပြီးတော့ KIO မှာဝင်ပြီးတာဝန်ထမ်းဆောင်တဲ့သူတွေဖြစ်သလားနောက်တစ်ခုကသူတို့တကယ်ပဲသူတို့ကပြန်လာခဲ့လားဆိုတော့အဲ့ဒါတွေရောဟုတ်ပါသလားခင်ဗ
ျသူတို့အဲ့ဒီဆွဆွဲချက်ကတခုမှမမှန်ဘူးဆိုတော့ကျွန်တော်ဒီတရားရုံးမှာလည်းအမတ်တေအထောက်အထားနဲ့ကျွန်တော်ရှင်းပြတာရှိပါတယ်တက်တဲ့ခါနဲ့ဟာမျိုးရှိတာပေါ့နော်ဥပမာတက်တဲ့ခါနဲ့လူတွေဆိုရင်ဒီကက်ဘာဒါရေးဆရာတွေတင်းကုတ်ဆရာတင်းဟောက်ဆရာတို့နောက်ပြီးဒီကက်မှာတာဝန်ခံထမ်းဆောင်နေတဲ့လူသူတို့ရဲ့ဒီရွာသားတွေပေါ့နော်အဲ့မျိုးကျွန်တော်တရားရုံးမှာလာရောက်တက်တဲ့ခံကြတာပေါ့နော်ဒီသူတို့စာရဖတ်စီကြောချက်မှာပြန်ယုံကြတော့ဒီ2017ခုနှစ်လပိုင်းပေါ့နော်ခုနှစ်လပိုင်းကနေဒီ2017 February ที่ทุกข์ได้สามารถมีเป็นเนี่ย KAA มาตาวันทั้งสองเนี่ยตัวตู้เยต้าท่าล่ะตุยอ่ะตัวไอ้นี่จ้ามาคุณละอลงๆเปี่ยวเนี่ยนะだใบแม้เราดีมายุ้งมาถั่วสู่ดาအချင်းပြဒီဒုက္ခတွေစခါမှာပဲရှိနေတယ်ဆိုတော့ကကျွန်တော်ခါရမာတဲ့အချက်လက်ထောက်ထားအကုန်ပြည့်စုံရှိတော့ဘနော်ဒီလဖိုင်ကမ်ဆိုနေသူကဒုက္ခတွေစခါကိုရောက်ရှိပြီးနောက်ပိုင်း2017 December လကနေဒီ2017 April လမှာအထိပြောက်တာပေါ့နော်အဲဒီလဖိုင်ကောင်ကလည်းလုံးဝမပြောက်ဆိုတော့ခဏကျွန်တော်ပြောလို့ပဲအားလုံးအတိပဲဖြစ်တယ်တက်တဲ့ခံဒီတာကိစ္စဖြစ်တယ်ပေါ့ဒါမဲ့ဒီအပေါ်မှာလုံးဝထည့်သွင်းစဉ်းစားချင်းမပြုဘဲနဲ့ဒီစာရဖတ်စီကြောချက်ကဒီကေဖြစ်တယ်ဆိုတဲ့အကြောင်းရေးသားထားတဲ့ပုံမှာဒီလိုကဒီအတီယူတဲ့သဘောလောက်တာပေါ့နော်စာရဖတ်စီကြောချက်ဆိုတာကတရားရုံးလို့ကျွန်တော်ဒီလွတ်လွတ်လပ်လပ်ကျွန်တော်ထွက်ဆိုတဲ့အရာလည်းမဟုတ်ဘူးသူတို့ဖန်ဆီးထားတဲ့ချိန်မှာလည်းဒီတကယ်လို့မဆန်စွာနှိမ့်ဆက်ညင်ပါနဲ့ဟာမျိုးရှိတာပေါ့နော်ဥပမာပြောချင်ပြီးဖန်ဆီးထားတဲ့လူကိုအချင်းချင်းဒီလင်းတူဆက်ဆံခိုင်းတာမျိုးတွေရှိတယ်နောက်ပြီးတော့တခင်ယေရှုလက်ဝါကတိုက်ပေါ်မှာအတေခါနဲ့ပုံစံမျိုးတွေသူတို့လောက်ခိုင်းတာရှိတာပေါ့နော်ပြီးထက်တန်ယူသူတို့နှိမ့်ဆက်ညင်ပါနာရှိတယ်လွတ်လပ်တဲ့ချိန်မှာထွက်ဆိုတဲ့မဟုတ်ဘူးဒါပေမဲ့တရားရုံးမှာကျွန်တော်ကဒီလူလလလထွက်ဆိုတယ်စံကျင်ဆိုပြီးတော့ကျွန်တော်ထွက်ဆိုတယ်ဒါပေမဲ့စာရဖတ်စီကြောချက်ကပူပြီးတံဖို့ရှိတဲ့အနေထားရောက်နေအခုအတိုင်းဆုံတော့
ဟုတ်ကဲ့မော်ဒီမှုပေါ်မှာပေါ့လေတရားခံရှေ့နေနေနဲ့ပေါ့လေဘလို့များတုံ့သက်ချင်ပါလဲခင်ဗျ
စစ်တမ်းချမှတ်တဲ့ဟာဒီကလုံးဝဒါတရားမျှတမှုကိုလုံးဝကိုမရှိဘူးပေါ့နော်အပြစ်မရှိတဲ့လူကိုကာကွယ်မဲ့အစားဒီလုံးဝဒါတရားမျှတမှန်ကန်မှုမရှိဘူးနောက်ဒီမှာဒီဥပဒေကိုစန့်ကျင်ပြီးမှဒီလိုမတရားထောင်ချတာပေါ့နော်တာမန်ပြည်သူအပြစ်မရှိတဲ့လူကိုဒီလိုထောင်ချတဲ့သဘောပေါ့ကျွန်တော်အနေဖြင့်ပြောမစုံတော့ဒီလိုအပြင်းထန်ဒီလုံးဝရှုံချတယ်ပေါ့နော
်ဥမာခါခင်ဗျအခုလိုရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါ